Facebook ပေါ်မှာလေတချို့တွေကသူတို့အကြောင်းတွေကိုတင်လွှင့်တယ်လို့မထင်ဘူးလားရှင
်ထင်တာမဟုတ်ဘူးမဆမမုံရေတကယ်ကိုမြင်နေရတာကျွန်တော်တော့တိမခန္ဓာရေမမြင်ရအောင်လှုပ်ထားလိုက်တာပဲ
ဖြူးသူတေသနာဖွဲ့ရလှုပ်ထားတဲ့စစ်တမ်းအရဆိုရင်တော့ကိုရီးကိုတာတွေတိအောင်လုံလွန်းတာကိုမကြိုက်တဲ့ Facebook သုံးတဲ့သူထောက်ဝက်ကြော်ရဲမှာကိုဇော်ဝင်းလှိုင်ပါတာပေါ့အဲ့ဒါဆိုရင
်တောင်ဆိုရင်တော့ကိစ္စမရှိပါဘူးဗျာဒါပေမဲ့သူများသိစရာမလိုတဲ့ကိစ္စတွေကို Facebook ပေါ်တင်လွှင့်တာကတော့ကျွန်တော်သဘောမကျဘူးဗ
ျ Facebook ပေါ်မှာဒီသူများသိဖို့မလိုတဲ့အကြောင်းတွေတင်လွှင့်လို့တော်တော်များများမကြိုက်ကြတော့ဘူးဆိုတဲ့အကြောင်းတွေကိုလည်းစောင်းမတော်တော်များများအခုတော်ဖတ်နေရတယ်မလား
Facebook စပေါ်တာ10နှစ်ပြည့်တဲ့အထိမ်းအမှတ်နဲ့တုံးသက်ရေးကြတဲ့စောင်းမတွေမဟုတ်လားတချို့တော့ဖတ်ရပါတယ်ဗျာ
လူမှုကွန်ရက်တွေထဲမှာလူသုံးအများဆုံးလို့ပြောနိုင်တဲ့ Facebook ရဲ့သက်တမ်းက10နှစ်တောင်ကြာလာပြီဆိုတော့နောင်ဘလောက်အောင်မြင်နေဦးမလဲဆိုတာကိုအဓိကထားရေးကြတာများပါတယ် Facebook ကိုဘယ်လိုလူမျိုးတွေအသုံးများသလဲကိုယ့်ဘဝအတွက်ဘယ်လိုအပြောင်းအလဲတွေဖြစ်စေခဲ့သလဲဆိုတာတွေကိုဒီ online ပေါ်မှာဖတ်ရတာတော်တော်တော့စိတ်ဝင်စားဖို့ကောင်းတယ်ရှင်နော်ဝါရှင်တန်အခြေစိုက်တက်သည့်ပညာရှင်တွေရဲ့ Pew Research Center သုတေသနအဖွဲ့ကလည်းအမေရိကန်မှာ Facebook သုံးတဲ့သူတွေကိုစစ်တမ်းကောက်တယ်လေအဲ့ဒီရလဒ်တွေအကြောင်းလဲ IT ဆောင်းပါရှင်တော်တော်များများရေးကြတယ်အ
ဲ့ဒီစစ်တမ်းအရာအမေရိကန်မှာ Facebook သုံးကြတဲ့သူတွေထဲမှာ58%ခန့်တုန်းကအရွယ်ရောက်ပြီးတဲ့သူတွေတဲ့အသက်12နှစ်ကနေ18နှစ်အကြား Facebook သုံးတဲ့သူတွေကတော့8300ခန့်တုန်းတောင်ရှိတယ်ဆိုတာတော့သတင်းတွေထဲမှာတောင်ပါလို့သိလိုက်ရသေးတယ်ဗျ
ဆေချော်သက်တွေ Facebook ပို့သုံးကြရတဲ့ဆိုပေမဲ့အရွယ်ရောက်ပြီးတဲ့သူတွေကဒီနေတိုင်း Facebook website ထဲကိုဝင်ကြည့်တဲ့သူကလည်း64%ခန့်နှုန်းတော့ရှိတယ်ဆိုပဲအဓိကကတော့ဘာတွေဖြစ်နေသလဲဆိုတာကိုမသိလိုက်မှစိုးကြလို့ရတယ်လေဖြူးစစ်တမ်းအရာဒီ Facebook သုံးတဲ့သူ6ဝက်လောက်ကသူတို့အဓိက Facebook သုံးရတဲ့အကြောင်းကမိတ်ဆွေတငယ်ချင်းတွေရဲ့ဓာတ်ပုံတွေဗီဒီယိုတွေကိုကြီးကွင်းရနေလို့ဓာတ်ပုံဗီဒီယိုတွေကိုတစ်ခါတည်းနဲ့အများကြီးကိုမျှဝေနိုင်လို့ဖြစ်တယ်လို့လည်းပြောကြတယ်
အဲ့ဒီထက်ကထွက်ဝက်ကြော်လောက်ကကိုယ့်အကြောင်းတွေသူများသိအောင်လှုပ်လွှမ်းတာကိုမကြိုက်ကြဘူးတဲ့36000ခန့်တုန်းကတော့ကိုယ့်အကြောင်းတွေကို Facebook ပေါ်မှာပြောပြလွှမ်းတာကိုတော်တော်ကိုမကြိုက်ကြတာနောက်ကိုယ့်ဓာတ်ပုံတွေကိုကိုယ့်စီခွင့်မတောင်းပဲတင်ကြတာလည်းမကြိုက်ကြဘူးတဲ့ Facebook သုံးကြတဲ့သူတွေထဲမှာအမျိုးသမီးနဲ့အမျိုးသားသုံးပုံသုံးနည်းကလည်းမတူကြဘူးလေအမျိုးသမီးတွေကဓာတ်ပုံတွေဗီဒီယိုတွေကြည့်နိုင်ဖို့အဓိကသုံးကြပုံရတယ်ဒါပေမဲ့လက်ရှိဖြစ်နေတဲ့သတင်းတွေအပါအဝင်ဘာတွေဖြစ်နေသလဲဆိုတာကိုသိရဖို့သုံးကြတဲ့နှုန်းကတော့အတူတူပဲဗျ
လူကြီးတွေနဲ့လူငယ်တွေကြားမှာဒီမိတ်ဆွေကိုရက်ဖြတ်တဲ့အတိုင်းအတာကလည်းမတူကြဘူးရှင်လူငယ်တွေက Facebook ထဲမှာမိတ်ဆွေတငယ်ချင်းပုံများတယ်ဒါပေမဲ့မိတ်ဆွေကိုရက်ချင်းမှာဒီတငယ်ချင်း200လောက်ကတော့လူကြီးထွက်ဝက်လောက်မှာပြန်မြရှိကြရတယ်နော
်ဒါနဲ့ maximum ရော Facebook ပေါ်မှာတွေ့တဲ့ဓာတ်ပုံတို့ comment တို့ကို like လုပ်ဖြစ်လာ
တခါတခါတော့လုပ်ဖြစ်တာပေါ့ဒါပေမဲ့လည်းတချို့တွေလိုတော့ဒီတွေ့သမျှပုံတိုင်းစာတိုင်းကို like လုပ်တာမျိုးတော့မဟုတ်ပါဘူ
းဒါဆိုရင်တော့ maximum ရက Facebook သုံးသူ44000ခန့်တုန်းထဲမှာပါတာပေါ့ဗျာဒီနေ့မှာဒီကြိမ်အ ਨੇ စုံမိတ်ဆွေသူငယ်ချင်းတွေတင်တာကို like လုပ်ကြတဲ့သူတွေထဲမှာပါတာလေ
အဲ့လိုပြောရင်တော့ရနိုင်ပါတယ်ဒါနဲ့ကိုဇော်ဝင်းလိုင်ကရော Facebook မှာကိုယ့်ရဲ့ status ကိုခဏခဏပြောင်းတတ်တဲ့သူတွေထဲမှာပါလား
မပါပါဘူးဗျာနေ့တိုင်းကိုယ့်ရဲ့ status ကိုပုံမှန်ပြောင်းတဲ့သူတွေက100ခန့်တုန်းပဲရှိတာတဲ့
ဖြူးသူတေသနာဌာနလုပ်တဲ့ Facebook စာတမ်းကိုပြောနေလို့ဒီစစ်တမ်းကိုအခြေခံပြီးတော့ရေးကြတဲ့ online ဆောင်းပါးတချို့ကတော့ Facebook ဆက်ဆပေါ်ချိန်မှာအရင်ဆုံးစပြီးတော့တုံးခဲ့ကြတဲ့မျိုးဆက်တွေကလူမှုကွန်ရက်တွေပေါ်မှာကိုယ့်အကြောင်းကိုသူများနဲ့မျှဝေတဲ့ခေတ်ကုန်သွားပြီလို့ရေးကြရတယ်နော
်တကယ်တော့ Facebook ကတက္ကသိုလ်ကျောင်းသူကျောင်းသားတွေအချင်းချင်းကြားမှာကွန်ရက်ဖြန့်ဆက်သွယ်နိုင်မှုစခဲ့တာဗျနောက်မှသာတဖြည်းဖြည်းနဲ့တစ်ကမ္ဘာလုံးက Facebook အကောင့်မရှိရင်ခင်မမီတော့ဘူးလို့ဖြစ်သွားတာ
Huffington Post ကနည်းပညာဆိုင်ရာအကြီးတန်း editor ရေးတဲ့ဆောင်းပါးထဲမှာဆိုရင်သူ Facebook သုံးခဲ့တဲ့10နှစ်ကိုပြန်ကြည့်ပြီးတော့အရင်တော့သူတင်ထားတဲ့ဓာတ်ပုံတွေ comment တွေကအခုအချိန်မှာဘလောက်ကလေးဆန်တယ်လဲရှက်စရာဖြစ်တယ်လဲဆိုတာကိုရေးထားတာရည်စရာလဲကောင်းတယ်စဉ်းစားစရာလဲဖြစ်တယ်ရှင်သူတက္ကသိုလ်ကျောင်းသူဘွားတော်ကတငယ်ချင်းတွေနဲ့ Facebook ပေါ်မှာအပြန်အလှန်မျှဝေထားတာတွေကိုပြန်သုံးသပ်ပြီးတော့ရေးထားတာလေအဲ့ဒီထဲမှာဒီ over sharing ဆိုတဲ့အသုံးနှုန်းကိုဆောင်းပါရှင်ကသုံးထားတယ်သူတို့မျိုးဆက်ကအလွန်အမင်းမျှဝေတဲ့ခေတ် over sharing လုပ်တဲ့ခေတ်ကိုကြော်ခဲ့တဲ့မျိုးဆက်လို့လည်းရေးထားတယ
်ကျွန်တော်ဖတ်ရတဲ့ဆောင်းပါတချို့ blog တချို့မှာလည်းခုခေတ်လူငယ်တွေက Facebook လိုလူမှုကွန်ရက်တွေတုံးရတာအာယုံနောက်တယ်လို့ပြောထားကြတယ်ဗျတငယ်ချင်းတွေနဲ့ online ပေါ်မှာဆက်သွယ်နိုင်လို့အစားပိုင်းကတော့ကောင်းပါတယ်တဲ့ဒါပေမဲ့ကိုမမြင်ချင်တဲ့ page တွေကြောင်ညာတွေကလည်းများလာတယ်နောက်သူတို့ကိုယ်တိုင်ကလည်းလူတွေအများကြီးမြင်နိုင်တဲ့ကွန်ရက်ထဲမှာကိုနဲ့ဆိုင်တဲ့ကိစ္စတွေသိပ်မရေချင်ကြတော့ဘူးလို့ပြောကြတယ်ဗ
ျဘလို့ပဲဖြစ်ဖြစ်ပေါ့လေ Facebook ကစပေါ်ပြီးတော့10နှစ်အကြာအခုလက်ရှိမှာFacebook သုံးတဲ့သူကကဘာတဝမ်းမှာတန်ပေါင်း 1200 ကျော်တောင်ရှိနေပြီးကဘာကြီးကိုဆက်သွယ်နိုင်ဖို့ဆိုတဲ့အမြင်နဲ့ Facebook ကိုဖန်တီးထားတယ်လို့ပြောတဲ့ Mark Zuckerberg ရဲ့အပြောအတိုင်းကဘာအရှိအနောက်တောင်မြောက်ကသူတွေအချင်းချင်းကြားမှာတော့ဆက်သွယ်ပေးထားနိုင်တာကို online ပေါ်မှာစောင်းပါရေးသူတွေကအမှတ်ပေးရေးထားကြပါတယ်ရှင်